ဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းချိန်မှာထိန်းသိမ်းထားခဲ့တဲ့ဝန်ကြီးချုပ်တွေဝန်ကြီးတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်လွှတ်ပေးနေပေမဲ့လည်းတနင်္သာရီတိုင်းဒေသကြီးရဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဒေါ်ရီချိုကတော့ပြန်မလွတ်သေးတဲ့အပြင်သူနဲ့လည်းလုံးဝအဆက်အသွယ်မရတဲ့အတွက်မိသားစုဝင်တွေစိတ်ပူပင်တောကရောက်နေတဲ့အကြောင်းဆက်ပြီးပြောပြပေးချင်ပါတယ်ရှင်ကျွန်မခွာညိုပါစစ်တကအာဏာသိမ်းချိန်မှာတခြားပြည်နယ်နဲ့တိုင်းဒေသကြီးတွေမှာအစိုးရအဖွဲ့ဝင်တွေကိုထိန်းသိမ်းခဲ့သလိုပဲတနင်္သာရီတိုင်းဒေသကြီးစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဒေါ်ရီချိုကိုလည်းနေအိမ်ကနေခေါ်ဆောင်သွားတဲ့အကြောင်းသားဖြစ်သူကိုကောင်းထက်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ဟိုအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီတရက်နေ့မှာပဲမနေ့9ရက်ကမှလာပြီးတော့ဘိန်းမျိုးရဲတပ်ဖွဲ့ကလာပြီးတော့ခေါ်ရတယ်ခင်ဗျာလာခုမယ်ဆိုတာတော့ကျွန်တော်နှစ်နာရီသုံးနာရီလောက်ကတည်းကတည်င်းရပြီးတော့အိမ်မှာမီးစီလည်းဖွင့်ထားတယ်။ဟိုခွေးလေးကိုလည်းပဲဟိုလောင်ရီထဲကိုထည့်ထားလိုက်တယ်။ဟိုလာမယ်ဆိုတာတော့ဟိုတိတ်ချနေပြီပေါ့လေ။အဲ့တော့ဟိုစောင့်နေတာကတော့သူတို့3နာရီရှိသွားပြီ9နာရီခွဲမှတော့အိမ်ရှိမှရဲကားတွေပဲလာရက်ပြီးတော့ပဲဝင်လာပြီးတော့ခေါ်ရတယ်ပေါ့
။နေအိမ်တွေကနေခေါ်ဆောင်သွားချင်းခံရတဲ့အစိုးရအဖွဲ့ဝင်အတော်များများကိုအခုခါမှပြန်လွတ်ပေးနေပြီဖြစ်တယ်လို့တချို့ထိမ့်သိမ်းထားခံရစေအစိုးရအဖွဲ့ဝင်ဝင်ကြီးတွေဟာဘယ်မှာရှိနေလဲဆိုတာမျိုးသိနေကြရပေမဲ့ဒေါ်ရီချိုကတော့ပြန်လွှတ်မပေးသေးတဲ့အပြင်ဘယ်မှာရှိနေတယ်လဲဆိုတာကိုပါမသိရသေးပဲဖြစ်နေတာပါဒါကြောင့်မိသားစုဝင်တွေအနေနဲ့ဒေါ်ရီချိုဘယ်မှာရှိနေတယ်လဲဆိုတာနဲ့ကျမ်းမာရေးအခြေအနေကိုသိလို့နေကြတာဖြစ်ပါတယ
်အာကျွန်တော်တို့ဘာမှမသိရသေးဘူးခင်ဗျဟိုသူအစောက်တောက်အဆင်ပြေရဲ့လားအနေထိုင်အဆင်ပြေရဲ့လားဟိုစေဝါအဆင်ပြေရလားလုံခြုံမှုအဆင်ပြေရလားအဲ့ဒါကြီးပါဆိုပါမောင်မကြားဘူး
။တနင်္သာရီတိုင်းဒေသအတွင်းမှာမိခင်ဖြစ်သူဒေါ်ရီချိုလိုပဲဘာတဲ့င်းမှမရပဲထိမ့်သိမ်းထားခံရသူနောက်ထပ်3ဦးရှိတဲ့အကြောင်းကိုကောင်းထက်ကအခုလိုဆက်ပြီးတော့ပြောပြပါဗျ။ဟိ
ုအလားတူပဲဒီတခြားဝန်ကြီးတွေလည်းမကြားသေးပါဘူး။မကြားသေးဘူးလို့ကျွန်တော်သိထားပါမယ်။ဟုတ်သူတို့ရတော့ဒီတနင်္သာရီတိုင်းလူဝင်မှုကြီးကြပ်ရေးနဲ့လူသားရေးမြို့ဝန်ကြီးဦးကျော်မင်းလူငွေဝန်ကြီးဦးဟုတ်ပင်ပြီးတော့တော့တော့ဥက္ကဋ္ဌဦးခင်မောင်အေးဟိုတို့အကြောင်းနေလဲမကြားဘူးကျွန်တော်သိထားပါတယ်ကျွန်တော်ပြောချင်တာကတော့ဖန်စီထားတဲ့နိုင်ငံကောင်းဆောင်အမေစုတမဒဝင်းမြင့်နဲ့တကွာတရားဝင်ရွေးကောက်ပွဲမှာပြည်သူတွေကနေပြီးတော့တရားဝင်မဲပြီးရွေးချယ်ထားတဲ့အစိုးရဖွဲ့ဝင်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုတရားမဝင်ဖန်စီထားခြင်းနဲ့အမြန်ဆုံးတော့ထားလုပ်ပေးပါဖန်စီထားတဲ့သူတွေလည်းပဲဗေရောက်နေတယ်အဆင်ပြေလားဆိုတဲ့ဟာလေးကိုတော့ဟိုတိခွင့်ပေးပါကျွန်တော်တို့ကြံခဲ့တဲ့မိသားစုဝင်တွေနဲ့စိတ်ကိုလွန်လာပါဘူး
။ဒေါ်ရီချိုဟာ1989ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD စတင်ထူထောင်စဉ်ကတည်းကအဖွဲ့ဝင်ဖြစ်ခဲ့ပြီး1990ခုနှစ်မြန်မာနိုင်ငံရဲ့ပထမဆုံးအကြိမ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာ NLD ပါတီရဲ့စီယုံရေးမှုအဖြစ်စတင်တာဝန်ယူခဲ့သူပါ2019ခုနှစ်ကစလို့လက်ရှိအချိန်အထိတနင်္သာရီတိုင်းဒေသကြီးရဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ရှင်